အတားအယောင်ခွဲခြားမှုတိုက်ဖျက်ရေးကိုဆန်းဆန်းတမန်ဆောင်ရွက်ခဲ့တဲ့ကွယ်လွန်သူဖုံးတော်ကြီးဒက်စမန်တူတူဟာကိုကျင့်တိုက်ခါမှာဆန်ထားထိုက်တဲ့ပုံကိုဖြစ်တယ်လို့နိုင်ငံအတွက်လည်းဆန်နမူနာဖြစ်တယ်လို့တောင်အာဖရိကသမ္မတဆီရယ်ရာမာဖိုဆာကစနေနေ့မှာပြုလုပ်တဲ့နိုင်ငံတော်ဇာပနာအခမ်းအနားမှာပြောကြားလိုက်ပါတယ
် Archbishop Desmond Tutu was without question a crusader in the struggle for freedom for justice for equality and for peace
ဖုံးတော်ကြီးဒက်စမန်တူတူဟာလွတ်လပ်မှုတရားမျှတမှုနဲ့ငြိမ်းချမ်းရေးအတွက်ရုံးကန်လှုပ်ရှားခဲ့သူတဦးဖြစ်ပြီးသူဟာသူ့သားတိတောင်အာဖရိကနိုင်ငံအတွက်တည်းမကပဲကမ္ဘာတစ်လောအတွက်ပါလှုပ်ဆောင်ခဲ့သူဖြစ်ကြောင်းသမ္မတရာမာဖိုဆာကကိပ်တောင်မြို့စိန့်ဂျော့ဂျ်ကက်သီဒရယ်ဘုရားကျောင်းမှာပြုလုပ်တဲ့ဇာပနာအခမ်းအနားမှာပြောသွားတာပါဒီဘုရားကျောင်းမှာဘုန်းတော်ဖုံးတော်ကြီးတူတူကလူမျိုးရေးခွဲခြားမှုမရှိစေရတဲ့နှစ်ပေါင်းများစွာဟောကြားခဲ့တာပါဇာပနာအခမ်းအနားမှာပဲသမ္မတကတူတူရဲ့ဇနီးဖြစ်သူကိုနိုင်ငံတော်အလံပေးအပ်ခဲ့ပါတယ်ဖုန်းတော်ကြီးတူတူရဲ့ကျိုင်းတဲ့ရုပ်လောင်းကိုမိတဲ့ကြုံမှာဖြစ်ပြီးပြာဦးကိုတော့ဖះเจ้าမှာပဲမြုံနာမှာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကွယ်လွန်ခဲ့တဲ့တက်တော်90ရဲ့ဖုန်းတော်ကြီးတူတူဟာသူ့ရဲ့လူမျိုးအုပ်စိုးမှုအကျမ်းမဖက်ဆန့်ကျင်တာအတွက်1984မှာနိုင်ငံရေးနိုဘယ်ဆုရခဲ့တာပါ။မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုနှစ်ပေါင်းများစွာအားပေးထောက်ခံခဲ့သူကွယ်လွန်သူဖုန်းတော်ကြီးတူတူဟာလက်ရှိဖမ်းဆီးအထိမ့်သိမ်းခံရတဲ့နိုဘယ်နိုင်ငံရေးဆုရှင်ဒေါက်တာဆန်းစုကြည်နဲ့လည်းပုဂ္ဂိုလ်ရဲ့အရရင်းနှီးသူဖြစ်ပြီး2013တုန်းကမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးပါတယ်